မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်အတွက်မကွေးတိုင်းရေစကြိုမြို့နယ်ဘက်ကစာကိုအရင်ဆုံးတင်ပြကြပါမယ် NUG ကိုပြောပေးပါအောင် RFA ရေးဆိုပြီးတော့နာမည်လွဲကိုသူရင်းဆိုသူပေးပို့လာတဲ့စာပါ NUG အနေနဲ့ပြည်သူအတန်သာအဓိကဆိုပြီးပြည်သူအတန်ကိုဘယ်နေရာကနေပြောခွင့်ရမှာပါလဲဆိုပြီးတော့မေးလာတာပါ email အဆောင်100ကျော်ပို့တာလဲပြန်စာမရဘူးလို့ပါတဲ့လက်ရှိပြည်သူတွေမှာဘသူကိုကြောက်ရွံ့မှန်းမသိပဲအယံကိုခက်ခဲဒုက္ခရောက်နေကြတာပါဒီမှာဆိုရင်တချို့မိဘတွေကသာသမီပညာရေးအတွက်အတန်းတင်ပေးနိုင်တဲ့ပုဂ္ဂလိကအကျောင်းတွေနဲ့မြို့ပေါ်ကအကျောင်းတွေမှာသွားထားကြပါတယ်ဒါကိုကျောင်းသားမိဘတွေအနေနဲ့သာသမီတွေကို NUG ကျောင်းမှာမထားရင်ရွာကနေပါပြောင်းရမယ်အထက်ကအမိတ်ဆိုပြီးတော့အောက်ခြေမှာအာဏာပြနေကြပါတယ်တဲ့နောက်ပြီးတော့ဒလန်တို့သတင်းပေးဆွဆွဲတာတို့ကိုလည်းတေချာမစစ်ဆေးမစုံစမ်းဘဲနဲ့လုပ်နေတာနောက်တယောက်နဲ့တယောက်အမြင်မကြည်လို့တိုင်တာတပ်ပစ်တာတွေအထိပါရှိလာနေပါတယ်တဲ့ຫນွေဦးတော်လန်ရေးဟာအာနာရှင်တော်လန်ရေးပါအာနာရှင်တွေကိုတော်လန်ရင်းနဲ့အာနာရှင်တွေဖြစ်မသွားဖို့ NUG အနေနဲ့အထူးကြက်မှတ်ပြီးတော့ထိထိရောက်ရောက်ကင်တွယ်တင်နေပါပြီဆိုပြီးတော့ပြပို့လာတာပါရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်ကဥပစင်တပားရဲ့ပေးစာကိုတင်ပြပါအောင်မယ်ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ဒီဖောင်စိတ်ကံဦးစားတဲ့ရွာတွေမှာမုံတိုင်းတိုက်ကြဲကဖုန်းလိုင်းတွေပြတ်နေတာအခုထိပါတဲ့တနေတကြေးရောက်နေတဲ့သူတွေပြပရောက်နေကြတဲ့သူတွေဆိုရင်အိမ်ကမိဘနဲ့စကားတစ်ခေါက်ပြောရဖို့ကမလွယ်ပါဘူးမိဘတွေကဖုန်းလိုက်မိတဲ့တောင်ပေါ်ကိုတက်ပြီးဆက်သွယ်မှပဲပြောကြရပါတယ်ဦးစင်းတို့ဖောင်စိတ်ရွာကလမ်းပန်းဆက်သွယ်ရေးအဆင်မပြေတဲ့ကြားထဲအခုထိဖုန်းလိုက်မရသေးလို့အခက်အခဲဖြစ်နေတဲ့အကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေသိစေဖို့ RFA ကနေတင်ပြပေးပါလို့ဦးစင်းအနေနဲ့မြစ်တာရက်ခံပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်တဆက်ထဲမှာစစ်တွေကကျောင်းသားမိဘတအူးရဲ့ရင်ဖွင့်စာကိုတင်ပြပါရစေ။ရခိုင်ပြည်နယ်စစ်တွေမြို့နယ်ဓားပိုင်ကျေးရွာအလယ်တန်းကျောင်းကဆရာဆရာမတချို့ဟာကျောင်းကိုပုံမှန်မလာကြဘဲနဲ့ကျူရှင်ပြဖို့ကိုပဲဦးစားပေးနေကြပါတဲ့။ကျောင်းသားတယောက်ကိုငွေကျပ် 2,000 နဲ့မတက်မနေရဆိုပြီးတော့လုပ်နေတာပါတဲ့။ဆရာဆရာမတွေကကျောင်းကိုပုံမှန်မလာကြဘဲနဲ့ကျူရှင်ပြမဲ့ရက်ကိုတွက်ပြီးတော့အလှဲ့ကျလာကြပါတဲ့။ဒါကြောင့်ကျူရှင်မတက်နိုင်တဲ့ကလေးတွေကဘာသာရက်တစ်ခုကိုပုံမှန်မတင်ရဘဲဖြစ်နေပါတဲ့။ကျူရှင်လာကကလည်း 2,000 ဆိုတော့ကျွန်တော်တို့လိုကြာပန်းအလုပ်သမားတွေအနေနဲ့မထားနိုင်ပါဘူးဒီအကြောင်းတွေကိုသက်ဆိုင်ရာပညာရေးဌာနကတာဝန်ရှိသူတွေသိစေဖို့ RFA ပေးစာပြန်စာကနေတစ်ဆင့်တင်ပြအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့စင်တဲ့ဖုန်းနံပါတ် 239-235-4218 ကိုဆက်သွယ်နိုင်ပါတယ်
ခုဆက်ပြီးတော့မိုးကုတ်မြို့ကဒေသခံတအူးရဲ့ဘေးစာကိုတင်ပြကြပါမယ်။မိုးကုတ်မြို့မှာလက်လုတ်တွင်လုပ်နေတဲ့ကြောက်တူးသမားတွေကိုဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကဒီဒရင်းကိုငွေကျပ်၄သိန်းတောင်းနေပါတဲ့တဲ့။ဂျွန်လာကုံဘိုင်းလောက်ကစပြီးတော့သူတို့အဖွဲ့ကဒီမိုးကုတ်မြို့ပိန့်ပြစ်ရွာအနီးတစ်ဝိုက်မှာစခန်းချနေကြတာပါ။အဲ့နာတစ်ဝိုက်ကကြောက်လုတ်ကွက်တွေဖြစ်တဲ့ဒီဗျံကြီးမန်ဆင်စတဲ့လုတ်ကွက်တွေမှာကြောက်တူးနေတဲ့အဖွဲ့တိုင်းတစ်ဖွဲ့ကို၄သိန်းမပေးမနေရပေးနေရပါတယ်။တလားကိုတကြိမ်အဲ့ဒီလိုလာတောင်းနေပြီးတော့မပေးရင်တွင်းသမားတွေကိုဖမ်းခေါ်သွားပါတယ်တဲ့ဒီလက်နက်ကိုင်အဖွဲ့ကပြည်သူတွေကိုဒုက္ခအမျိုးမျိုးပေးပြီးအနိုင်ကျင့်နေတဲ့အကြောင်း RFA ကသတင်းတင်ပြပေးဖို့အခုညတောင်းခံအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါပေးပို့သူရဲ့လုံခြုံရေးအရာနာမည်ကိုခြံလက်ပြီးတင်ပြလိုက်ရပါတယ်ရှင်အခုတခါလုံခြုံရေးအရာနာမည်မဖော်လို့တဲ့မန္တလေးကဒေသခံတဦးပေးပို့လာတဲ့စာကိုတင်ပြပါမယ်မန္တလေးခရိုင်အမရပူရလျှက်စစ်မန်နေဂျာယုံကဒူလက်ထောက်အင်ဂျင်နီယာတယောက်ကမီတာမဆောင်နိုင်တဲ့သူတွေကိုပုံစံထိုင်ခိုင်းတာမှောက်ခိုင်းတာတွေကြောင့်ကြောက်နေကြရပါတယ်တဲ့ဒီအင်ဂျင်နီယာကကြောက်စဲမျိုးနယ်လျှက်စစ်မန်နေဂျာယုံကမီတာစည်းရေးတယောက်ကိုလည်းဓာတ်ကြိုးနဲ့ရိုက်ခဲ့ပြီးတော့အမရပူရယုံကကျွမ်းကျင်ဝန်ထမ်းတွေကိုလည်း6ရောက်နဲ့ကန်ခဲ့ပါတယ်တဲ့ဒီအကြောင်းတွေကိုမန္တလေးတိုင်းလျှက်စစ်ဓာတ်အားပေးရေးကော်ပိုရေးရှင်းဘုတ်အဖွဲ့ဝင်တွေနဲ့တာဝန်ရှိသူတွေအရေးယူပေးဖို့တိုင်ကြားပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးအောင်မှာမို့စောင့်မျှော်ရှုစားပါအောင်ရှင်